59 ချိန်မြောက်ကရင်နှစ်တစ်ကူကရင်အမျိုးသားနှစ်တစ်ကူပွဲတော်ကိုရန်ကုန်တိုင်းအင်းစိန်မြို့နယ်အလင်း90ဖရာပရဝုံအတွင်းမှာဒီကနေ့ကစပြီးတော့3ရက်ကြာစီစီကားကားကျင်းပနေပါတယ်။ကရင်ရိုးရာယဉ်ကျေးမှုထိန်းသိမ်းရေးနဲ့တိုင်းရင်းသားသွေးစည်းညီညွတ်ရေးကိုမျိုးဆက်သစ်လူငယ်တွေကိုလက်ဆင့်ကမ်းဖို့အခုလိုအမှတ်တရနှစ်စဉ်ကျင်းပပေးနေတာဖြစ်တယ်လို့နှစ်တစ်ကူပွဲတော်ဦးဆောင်ကျင်းပပေးနေသူတွေကပြောပါတယ်။ဒီကနေ့စတင်ကျင်းပတဲ့ကရင်နှစ်တစ်ကူပွဲတော်ကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်။
ဒီကနေ့ကြောက်တဲ့89ချိန်မြောက်ကရင်အမျိုးသားနှစ်တကူပွဲတော်ကိုကရင်ပြည်နယ်နဲ့ရခိုင်မြို့အပါအဝင်မြန်မာနိုင်ငံနေရအနှံ့အပြားမှာစီကားတိုက်နိုင်စွာကျင်းပနေကြပါတယ်။နှစ်စဉ်နှစ်တိုင်းကရင်တိုင်းရင်းသားတွေရဲ့ကောက်တက်ပေါ်တဲ့ပွဲကိုအစွဲပြုပြီးကရင်နှစ်တကူပွဲတော်ကိုကျင်းပတာဖြစ်ပြီးကရင်ရိုးရာရင်ကျေးမှုနဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးကိုနောက်လာနောက်သားတွေလက်ဆင့်ကမ်းထိန်းသိမ်းဖို့အခုလိုနှစ်စဉ်စီကားတိုက်နိုင်စွာကျင်းပတာဖြစ်တယ်လို့ကရင်နှစ်တကူကျင်းပရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးစောအောင်ရွှေကပြောပါရယ
်ရိုးရာရင်ကျေးမှုအထွတ်ထိပ်ဖြစ်တဲ့ဘိုးဘွေးပြည်ပင်ကတပ်ဝစာစူးစားပြီးတော့စောက်တီလာခဲ့တဲ့ခင်မျိုးသားနှစ်တကူကိုလာမဲ့နောက်လာနောက်သားတွေမမေ့မလျော့ဘဲတဲ့အမြင်နဲ့ရင်ထဲမှာရှိနေအောင်ကိုယ့်ရဲ့ဒီနှစ်တကူနှစ်မှာရိုးရာရင်ကျေးမှုဖော်ထုတ်မြင့်တင်တယ်เนาะအဲ့ဒီရဲ့ပြီးတော့တိုင်းရင်းသားစည်းလုံးညီညီရေးအမျိုးသားစည်းလုံးညီဖြစ်အောင်လုပ်တဲ့နေကြီးတနေ့နေဒူးနေရတယ်ဖြစ်တဲ့အတွက်တို့နှစ်စင်လုံချင်းဖြစ်တယ
်ဒီပွဲမှာတော့နှစ်စင်ပါဝင်နေကြဒုံးပြိုင်ပွဲကရင်ရိုးရလက်ဝဲပြိုင်ပွဲအပြင်ကရင်ပြောင်းအောင်ဖုတ်ပြိုင်ပွဲကိုပါထည့်သွင်းထားပါတယ်အားလင်း၅စင်ဖျားပရဝန်တဲမှာတော့ရှေးခေတ်ကရင်လူမျိုးတို့အသုံးပြုခဲ့တဲ့အသုံးဆောင်ပစ္စည်းတွေကရင်လူမျိုးတွေအကြောင်းတည်ကောင်းစရာစာအုပ်တွေအပြင်ကရင်တိုင်းရင်းသားတွေအကြောင်းတရုပ်ဖော်ထားတဲ့ပကြီကားတွေကိုလည်းခင်ချင်းပြသထားပါတယ်ဒီနှစ်ကရင်အမျိုးသားနှစ်တကူပွဲတော်ဟာဆိုရင်အရင်နှစ်တွေကထက်ပိုပြီးစီကားတိုက်မြင့်ရတဲ့အကြောင်းကတော့
ဟုတ်ကမြို့နယ်ဘောင်းဆောင်လာတဲ့အတွက်နောက်တော့ကမြို့နယ်ဘောင်းဆောင်မှလည်းလိုက်ပြီးအလူခံတယ်မြို့နယ်ဘောင်းဆောင်ဝါကြီးပန့်ဘိုးတဲ့အတွက်အခြားဟိုသာပေါ့နေတကူချင်းပါရေးကော်မတီဒီမပြီးဝဲမြို့နယ်ထဲဆိုင်ပေါ့စီကားတိုက်မဲ့တယ်ပေါ့နေမနစ်ကနေဆိုင်ဒီနေ့ကနည်းနည်းလေးတော့ပူပြီးတိုက်မဲ့လိုက်တဲ့သဘောလို့ရှိတယ
်ကရင်တိုင်းရင်းသားတဦးကတော့နှစ်စဉ်နှစ်သစ်ကူပွဲတော်တွေမှာမြို့ရဖလာကရင်တုံးအခါနဲ့ဖြောပြရတဲ့အတွက်အားရကျင်းနေနေပါတယ်
ဒီနေ့လည်းအလိုလုံးနေတဲ့ခါကျတော့ဖြစ်ပြီးဖြစ်တယ်။ငါကိုယ်ရင်ချင်းမှုကိုလည်းထုတ်ပေါ်နိုင်တယ်။မတော့ပြအောင်ပေါ့။မယူဖလာတဲ့တော့ပြအောင်ကျွန်တော်တို့ကအဲ့နေ့စဉ်နေ့တိုင်းလုပ်ပေးရတာ
။တနေ့တစ်ခါကြောက်ရောက်တဲ့ကရင်နှစ်တကူပွဲတော်မှာကရင်တိုင်းရင်းသားတွေရဲ့ရိုးရဝတ်စုံတွေဝတ်ဆင်ပြီးကရင်တိုင်းရင်းသားတွေကိုတစုတစီရဲ့တွေ့မြင်ရတဲ့အတွက်ပျော်ရွှင်နေကြပါတယ်။လာမယ့်နှစ်သစ်တိုင်းမှာတိုင်းရင်းသားဘောင်းဆောင်နဲ့အတူတကွကရင်တိုင်းရင်းသားတွေစီစီလုံးလုံးအတူလက်တွဲဖို့ဦးစောအောင်ရွှေကဆန္ဒပြုဆူတောင်းလိုက်ပါတယ်။
တို့ဒီကရင်နှစ်တကူနှစ်မှာဆူတောင်းကြတာကဒီလာမဲ့နှစ်တိတိုင်းမှာကင်းမျိုးသားအလုံးစည်းစည်းလို့ညွညွနဲ့ဘေးဘီအန်တရကင်းရှင်းစွာနဲ့ရတ္တီနေထိုင်ပြီးတော့တိုင်းသားအလုံးနဲ့စည်းလုံးညီညွတ်နေစွာနေထိုင်လောက်ကနိုင်ဘူးပဲတို့ကဆူတောင်း
ရှန်ကုန်မြို့မှာကျင်းပတဲ့ကရင်နှစ်တကူပွဲတော်မှာတော့မနေ့အစောပိုင်းမှာအလန်တင်အခမ်းအနားကျင်းပခဲ့သလိုရန်ကုန်တိုင်းကရင်ရေးရဝန်ကြီးကလည်းအဖွဲ့မှစကားပြောကြားခဲ့ပါတယ်ပထမဆုံးအနေနဲ့နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အစ်စ်ကရင်အမျိုးသားနှစ်တကူပွဲတော်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။ကရင်အမျိုးသားတွေရဲ့ယဉ်ကျေးမှုစီလုံးမှုတွေနဲ့ဘဝဒလိကိုပါပေါ်ဆောင်နိုင်တဲ့ကရင်နှစ်တကူပွဲတော်ကိုနှစ်စဉ်ကျင်းပသွားဖို့ကရင်တိုင်းရင်းသားတွေကဆန္ဒရှိနေကြပါတယ်ခင်ဗျာ။